ရတက်ဘက်ကဖမ်းဆီးစဉ်လူမဲမျိုးသား George Floyd သေဆုံးသွားတဲ့ပေါ်မချေနှက်မှုတွေကိုပြတ်သားတဲ့အနေနဲ့ American တလောမျိုးကြီးတော်တော်များများမှမင်းညားကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။ညမထွက်ရမင်းကိုအာခံပြီးဆန္ဒပြခဲ့ကြတဲ့ထဲကနယူးယောက်မြို့မှာဆိုရင်လည်းမန်ဟတန်ရပ်ကိုချီတက်ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုရဲကပိတ်ဆို့တားဆီးထားတဲ့အတွက်တရားဝင်မှာမင်းညားကပိတ်မိခဲ့ကြတာပါ။ဂျော့ဂျီယာပြည်နယ်အတ္လန်တာမြို့မှာတော့ည9နာရီကစညမထွက်ရမင်းကိုမလိုက်နိုင်တဲ့ရာနဲ့ချီတဲ့လူတွေကိုရဲတပ်ဖွဲ့ကမြေရုပ်ပုံးတွေသုံးလူစုခွဲခဲ့ပါတယ်။နယူးယောက်နဲ့အတ္လန်တာမြို့တွေမှာအဖမ်းဆီးတွေလည်းရှိခဲ့ပါတယ်။လွန်ခဲ့တဲ့တစ်ပတ်အတွင်းနိုင်ငံနှံ့လူပေါင်း 9,300 ထက်မနည်းကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့အကြောင်းလည်း AP သတင်းကဖော်ပြခဲ့တာပါ။ဝါရှင်တန် DC ကအင်ဖီရိုအနီးလာဖီယက်ရင်းပြင်မှာလည်းရာနဲ့ချီတဲ့လူတွေညမထွက်ရမင်းကိုကျော်လွန်ပြီးမင်းညကဆန္ဒပြခဲ့ကြပါတယ်။အနီးနားမှာရှိတဲ့ St. John's ခရစ်ယာန်ဘုရားကျောင်းရှိသမ္မတဒေါ်နယ်ထရန့်သွားခဲ့တဲ့နေ့တုန်းကငင်းငင်းချမ်းချမ်းဆန္ဒပြနေသူတွေကိုလူကြုံရေးတွေကအင်အားသုံးရှင်းလင်းခဲ့ပေမဲ့မင်းညားကတော့အေးချမ်းချမ်းရှိခဲ့ပါတယ်။ဆန္ဒပြသူတွေကတော့လူမဲတွေရဲ့အသက်တွေကိုတန်ဖိုးထားပါမပစ်ပါနဲ့တော်သင့်ပါပြီးစတဲ့ကြွေးကြော်သံတွေကိုအော်ရခဲ့ကြတာပါ။အမေရိကန်မှာနိုင်ငံသားခွင့်ရလှရှားမှုကိုဦးဆောင်ခဲ့သူ Martin Luther King Jr. ရဲ့ I have a dream သူ့မှာအိမ်မက်တစ်ခုရှိတယ်လို့ဆိုတဲ့1963ခုနှစ်တုန်းကနမေကျော်မင်ကွန်ပြောကြခဲ့ရာအင်ဂျီရိုနဲ့မလန်းမကန့်မှရှိတဲ့သမရဟောင်းလင်ကွန်အမတ်တရဘိမှန်မှာလဲဆန္ဒပြသူတွေမဝင်နိုင်အောင်ပြည်တွင်းလူညွန့်အရင်တက်တွေကစောင့်ကြပ်နေခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကဆန္ဒပြဝဲမှာတော့ထူးထူးခြားခြားဆိုသလိုမြို့တော်ဝင်ကရဲတပ်ဖွဲ့ဝင်တွေနဲ့အတူဆန္ဒပြသမားတွေကိုအားပေးတဲ့အနေနဲ့ဒူးထောက်ဂုဏ်ပြုခဲ့တာပါ။မိုင်ယာမီ၊ဟျူစတန်၊အော်လန်ဒို၊နယူးအော်လင်းစ်၊ဆီယက်တယ်၊ပေါ့တ်လန်နဲ့ဝက်စ်ကွန်ဆင်ပြည်နယ်မက်ဒီဆင်မြို့တွေမှာလဲဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။